မြန်မာနိုင်ငံမှာစစ်ကောင်စီနယ်ကိုပြစ်မှတ်ထားအရေးယူပြီးဒီမိုကရေစီလှုပ်ရှားမှုကိုအားပေးထောက်ခံကြောင်းပြသကြဖို့အတွက်အမေရိကန်လွှတ်တော်အမတ်တွေကတိုက်တွန်းလိုက်ကြပါတယ်။ရှင်အနာတင်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအချက်အလက်တွေပေါက်နေတဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးအရေးယူဆောင်ရွက်မဲ့ဥပဒေချမ်းကိုကွန်ဂရက်လွှတ်တော်မှအတည်ပြုပြီးဒီမိုကရေစီအားပေးဖို့လည်းတိုက်တွန်းခဲ့တာဖြစ်ပါတယ်
။ And Congress cannot and must not stand idly by when a thuggish militaryblatantly disregards the will of citizens
မြန်မာပြည်သူတွေရဲ့မြန်မာပြည်သူတွေရဲ့ဆန္ဒကိုပြင်းပြင်းထန်ထန်ပြစ်ပယ်ခဲ့တဲ့လူရန်ကစစ်တပ်ရဲ့ February လလောက်ရက်ကိုကွန်ဂရက်လွှတ်တော်အနေနဲ့လက်ပိုက်ချိမနေနိုင်ပါဘူးလို့ American အောက်လွှတ်တော်နိုင်ငံခြားရေးကော်မတီဥက္ကဋ္ဌ Democrat ကိုယ်စားလှယ် Gregory Mix ကမြန်မာနိုင်ငံဆိုင်ရာဥပဒေမူကြမ်းနဲ့ပတ်သက်ပြီးချက်တပြင်းနဲ့ဆွေးနွေးရမှာပြောဆိုလိုက်တာပါ။အောက်လွှတ်တော်နိုင်ငံခြားရေးကော်မတီမှာတင်သွင်းတဲ့ Burma Unified Through Rigorous Military Accountability Act of
Twenty twenty-one
လို့အမည်ပေးထားတဲ့2021ဥပဒေချမ်းကိုပူတွဲအဆိုပြုခဲ့တဲ့ Republican ကိုယ်စားလှယ် Steve Sharpe ကလည်းမြန်မာရေးအတွက်အရေးကြီးတဲ့ခြေလှမ်းတည်းလို့ပြောခဲ့တာပါ။နိုင်ငံရေးကော်မတီဝင် Democrat ကိုယ်စားလှယ် Katie Manning ကတော့အာနာသိမ့်ပြီးနောက်ဖမ်းဆီးခံထားရတဲ့ American သတင်းသမား Danny Fenster အပါအဝင်မတရားဖမ်းဆီးထားသူတွေလွတ်မြောက်ဖို့နဲ့ Democracy ရေးအတွက်ဥပဒေကိုအတည်ပြုနိုင်ဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ဥပဒေချမ်းမှာတော့ February 1ရက်မှာစစ်တပ်အာဏာသိမ်းတာကိုပြစ်တင်ရှုံချလိုက်ပြီးစစ်တပ်နဲ့စစ်ကောင်စီသားမကနဲ့ပတ်သက်ဆက်နွယ်နေသူလုပ်ငန်းတွေကိုပါပြစ်မှတ်ထားအရေးယူဖို့အတွက်ထည့်သွင်းထားတာဖြစ်ပါတယ်။